မင်္ဂလာပါရှင် VO American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ14ရက်တောက်ကြနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 19 19 25တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်ပါပါရှင် American တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာတွေဟာအနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ချာနေမှာနောက်ထပ်120ကျော်သေဆုံးခဲ့ပါတယ်ခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးနှာစင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထရေးဝန်ကြီးအသစ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကတရားဥပဒေစိုးမိုးရေးဆောင်ရွက်သွားမယ်လို့ပြောလိုက်တာနဲ့တပြိုင်တည်းမှာပြည်သူတွေကလည်းပူပေါင်းပါဝင်ဖို့အခုလိုတိုက်တွန်းပါတယ
်။တခုဖြစ်လာတယ်ဆိုရင်ရဲတယောက်တည်းလုပ်လို့ရတာမဟုတ်ဘူးရဲတစ်ခွဲတည်းလုပ်လို့ရမှာပြည်သူလူပါဝိုင်းဝန်းကူညီဆောင်ရွက်မှရအမှုတစ်ခုဖြစ်တိုင်းအမှုတစ်ခွဲဖော်ထုတ်ဖို့ဆိုတာရဲမှာပဲတောင်းဝင်ရှိတယ်လုံခြုံရေးလုပ်တဲ့ကြောင်တောင်းဝင်ရှိတာမဟုတ်ဘူးတို့ပြည်သူလူအားလုံးကဝိုင်းဝန်းကူဆောင်ရွက်ကြမှာ
ဒီသတင်းလွှာနဲ့အတူတိုင်ခဏဆက်ရုံအလုသမားတွေရလာစာတိုးမြင့်ရေးနဲ့အလုသမားခွင့်ရေးတောင်းဆိုမှုမပြေလည်သေးတဲ့အခြေအနေတာချီလိပ်မြို့မှာတော့နှစ်ရက်ဆက်တိုက်ပစ်ခတ်မှုတွေအတွင်းတရုတ်နိုင်ငံကနေမြန်မာနိုင်ငံမှာလာရောက်အခြေချသူတရုတ်နိုင်ငံသားတဦးသေဆုံးခဲ့ပေမဲ့ပစ်ခတ်တဲ့သူတွေကိုရှာဖွေနေတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာပါကစ္စတန်အမျိုးသားတဦးဟာအမှုပညာကတဆင့်ဘာသာရေးလွတ်လပ်ခွင့်နဲ့မတူကွဲပြားမှုတွေကိုလက်ခံပေးဖို့ကြိုးစားနေတဲ့အကြောင်းနှာစင်ကြားရမှာပါရှင်။အခုအရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
American တရားရေးဌာနနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားပြောဆိုနေတာကြောင့်သူ့ရဲ့တာဝန်တွေကိုထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ်ဝီလျံဘားကပြောကြားလိုက်ပါတယ်။သမ္မတထရမ့်နဲ့အင်မတန်ရင်းနှီးသူလည်းဖြစ်သူ့ရဲ့နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်သူ Roger Stone အပေါ်ချမှတ်ဖို့ဖြစ်တဲ့အကြံပြုချက်အပေါ်တရားရေးဌာနကနှစ်လျှော့ပြင်ဆင်ခဲ့ပြီးဂျပိုင်အတွင်းမှာပဲရှေ့နေချုပ်ကအခုလိုပြောကြားခဲ့တာပါ။2016ရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်တဲ့ကိစ္စစုံစမ်းမှုအတွင်းလွှတ်တော်ကိုလိမ်ညာမှုတက်တည်ထွက်ဆိုမဲ့သူကိုပိတ်ပင်ဖို့ကြိုးစားမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့ Roger Stone အပေါ်မူလာရုံးကထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့အတွက်ပြည်ထောင်စုအစိုးရရှေ့နေတွေကအကြံပြုခဲ့တာပါဒါကိုတရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့အစောပိုင်းတုန်းကရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကမူလထောင်ဒဏ်ထက်လျှော့ပေါ်တဲ့ထောင်ဒဏ်အကြံပြုချက်တရားရုံးကိုရှောက်လဲတင်ပြခဲ့ပါတယ်အဲဒီနောက်မှာပဲ Roger Stone အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေ၄ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတယ်လို့တယောက်ကတော့ပြည်ထောင်စုအစိုးရရှေ့နေအလုပ်ကနေပါထွက်တယ်လို့ကြေညာခဲ့ကြပါတယ်ဒီအမှုနဲ့ပတ်သက်လို့သမ္မတကတစုံတရာညွှန်ကြားခိုင်းစေတာမရှိဘူးလို့ရှင်းနေကြဘာကတော့ ABC ရုပ်သံနဲ့ကြာတာပြည်နေတော့ကမေးမြန်းကမ်းမှပြောကြားခဲ့ပါတယ်ဒါပေမဲ့တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးဆရာရှိတာလုပ်ဖို့မဖြစ်နိုင်တယ်လို့တမာတိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှင်းနေတွေကိုအာမခံဖို့မဖြစ်နိုင်ဘူးလို့ရှင်းနေချုပ်ကပြောကြားခဲ့တာပါလွှတ်တော်ကရောသတင်းစာအက်ဒီတာဘုတ်အဖွဲ့ရောသမ္မတကပါသူ့ကိုနိုင်ထက်စီးနှင်လောက်တာလက်ခံမှာမဟုတ်ဘူးလို့လည်းရှင်းနေချုပ်ပါက ABC နဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်ရှေ့သတင်းပတ်မှာပြစ်ဒဏ်ချခံရမယ့် Roger Stone ကိုတရားရေးဌာနကအရင်ထက်ပိုနှဲတဲ့ပြစ်ဒဏ်အကြံပြုချက်ပေးခဲ့ပြီးတဲ့နောက်တမရ Trump ကရှေ့နေဘားကို Twitter ပေါ်မှာချီးကျူးရေးသားခဲ့တဲ့အတွက်ရှေ့နေချုပ်ဟာတမရအကြိုက်လုံးနေတယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ
်။ American တမရ Donald Trump အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့တီးပြချက်မရပဲ Iran ပေါ်စီးရေးရအေးမြူဖို့ဆုံးဖြတ်ချက်တရက်ကိုကျော်သမရင်းနေ့ကမဲခွဲရမှာအများစုဖြစ်တဲ့ Democrat ကိုယ်စားလှယ်နဲ့အတူသမရရဲ့ Republican Party ကထက်လွတ်တော်အမတ်ချို့လဲထောက်ခံခဲ့ကြပါတယ်။ American တပ်ဖွဲ့တွေကိုအုံပြုနိုင်မဲ့စစ်ဖက်ဆိုင်ရာလုံပိုင်ခွင့်အာဏာနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပါတီနည်းကကိုယ်စားလှယ်တဲ့ထက်လွတ်တော်မှာမဲခွဲရမှာထောက်ခံမဲ55မဲ၊ကန့်ကွက်မဲ45မဲနဲ့အတည်ပြုလိုက်တာပါ။လုံပိုင်ခွင့်အာဏာကိုရှော့ချမဲ့ဆုံးဖြတ်ချက်ဟာအန္တရာယ်ကြီးလွန်တယ်လို့ပြောထားတဲ့သမရ Trump ကတော့ပယ်ချလိမ့်မယ်လို့ခန့်မှန်းရပါတယ်။တိုင်းပြည်လုံခြုံရေးအတွက်အင်မတန်အရေးကြီးတဲ့အတွက် Republican ကိုယ်စားလှယ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကထောက်ခံမှုမပေးဖို့လဲသမားက Twitter လူမှုကွန်ရက်ကနေဗိုလ်ထူးနေကပဲတိုက်တွန်းထားတာပါ Iran နိုင်ငံကို American ကကောင်းကောင်းကင်တွယ်ထားနိုင်တဲ့အချိန်မျိုးမှာအားနည်းချက်ပြရမယ့်အချိန်မဟုတ်ကြောင်းလည်းပြောပါတယ် အီရန်ထုတ်တမှုဖြစ်သူကတ်ဆမ်ဆူလီမာနီကိုအီရန်နိုင်ငံဘက်ဒက်မြို့မှာလေကြောင်းကနေတုံ့တင်ခဲ့တဲ့ပေါ်အမေရိကန်လူထုကအကြီးကျယ်ထောက်ခံကြောင်းလည်းတမတ်ထရမ့်ကပြောပါတယ်။အခုချိန်မှာလုတ်ပိုင်ခွင့်တွေကိုကန့်သတ်လိုက်မယ်ဆိုရင်အီရန်နိုင်ငံကိုလွဲမားတဲ့သတင်းစကားပါရရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုပူးတွဲအဆိုပြုခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကတော့နိုင်ငံတကာနိုင်ငံပေါ်စီကြီးညာရာမှာအခြေခံဥပဒေကအနှင်းထားတဲ့ကွန်ဂရက်လွှတ်တော်ရဲ့လုတ်ပိုင်ခွင့်ကိုပြန်ယူရမယ့်အချိန်ဖြစ်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေမှာနောက်ထပ်121ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါရယ်။ပိုးကူးစက်နေတယ်လို့အတည်ပြုသူကလည်းနောက်ထပ်5090ရှိတယ်လို့ပြောပါရယ်။လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခဲ့ပြီးတော့သေဆုံးသွားသူကတော့6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးဂျန်တီရှင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါရယ်။တရုတ်နိုင်ငံမှာပိုးကူးဆက်နေသူ6400နီးပါးအပါအဝင်တကမ္ဘာလုံးမှာစုစုပေါင်းကူးဆက်နေသူ6000ခွဲလောက်ရှိနေပါတယ်။တရုတ်နိုင်ငံမှာကူးဆက်သူအရေအတွက်တိုးလာတာဟာယောဂပိုးကိုဆက်စည်းတဲ့နေရာမှာကြက်ကြက်ပြန့်ပြန့်လှုပ်လာတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြောခွင့်ရသူကပြောပြီးတော့တရုတ်နိုင်ငံအနေနဲ့ဆက်စည်းတဲ့နည်းသက်တွေနဲ့ပတ်သက်လို့နောက်ထပ်ရှင်းလင်းပြဖို့လဲတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်ရှိသွားပြီလို့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကကြာသပတေးနေ့ကကြေညာပါတယ်။အခုနောက်ဆုံးပိုးကူးဆက်တယ်လို့တွေ့ရှိသူဟာအမေရိကန်နိုင်ငံကြားရေးဌာနကစီစဉ်ပေးတဲ့လေယာဉ်နဲ့တရုတ်နိုင်ငံကနေ Texas ပြည်နယ်ကဆန်အန်တိုနီယိုလေးတပ်အခြေစိုက်စခန်းကို February 9ရက်နေ့ကရောက်ရှိပြီးတီးကြားခွဲစောင့်ကြည့်ခံထားရသူတွေကဖြစ်ပါတယ်။အခုသူ့ကိုအနာကဆေးရုံတစ်ခုမှကုသပေးနေပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်အမျိုးသမီးတစ်ယောက်သေဆုံးသွားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအဘေးကဒီကနေ့အတည်ပြုပြောပါတယ်။တရုတ်နိုင်ငံကိုသွားခဲ့သူမဟုတ်တယ်လို့ဝူဟန်မြို့ကလူတွေနဲ့ထိတွေ့မှုလည်းမရှိတဲ့အသက်80ဆွဲအရွယ်အမျိုးသမီးကြီးဘလို့ပူးကူးဆက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။
မြောက်ကိုရီးယားနိုင်ငံအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကာကွယ်နိုင်စမ်းမရှိတဲ့ပေါ်မှာအထူးပဲစိုးရိမ်မိတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဒါ့အပြင်ရောဂါကူးစက်မှုမဖြစ်ရအောင်ကာကွယ်ဖို့အတွက်မြောက်ကိုရီးယားအစိုးရကိုကူညီဖို့လုပ်နေတဲ့နိုင်ငံတကာအဖွဲ့တွေကိုလည်းထောက်ခံတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုမဖြစ်အောင်ထိန်းချုပ်ကာကွယ်နိုင်ဖို့အတွက်အမေရိကန်နဲ့နိုင်ငံတကာကူညီပေးရေးနဲ့ကျန်းမာရေးအဖွဲ့တွေရဲ့လှုပ်ဆောင်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြည်ဝထောက်ခံအပ်ပြီးကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကကြာသပတေးနေ့ကပြောကြလိုက်ပါတယ်ဒီအဖွဲ့တွေရဲ့အကူအညီတွေကိုအများဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပြင်ဆင်ထားပြီးအစဉ်အဆက်ဖြစ်နေပြီလို့လည်းသူကပြောပါတယ်အမေရိကန်ဘက်ကအခုလိုကြေညာလိုက်တဲ့အတွက်နိုင်ငံတကာအကူအညီပေးအဖွဲ့တွေအနေနဲ့မြောက်ကိုရီးယားနိုင်ငံကိုအရေးပေါ်စီဝါအကူအညီတွေပေးနိုင်ဖို့လမ်းပွင့်သွားစီမှာလည်းဖြစ်ပါတယ်ဒါမှမဟုတ်အကူအညီတွေပေးနိုင်ဖို့အတွက်ကင်းလွတ်ခွင့်တွေရဖို့လိုနေတာကြောင့်အချိန်ကာလအဖြစ်တော့အခုချိန်ထိမရေမရာရှိနေတော့မှဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံအနေနဲ့အခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုရှိတယ်လို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ဒါပေမဲ့တကယ်လို့ဇာဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံပြီဆိုရင်တော့တကယ်ကိုဘေးဒုက္ခကပ်ဆိုးကြီးဖြစ်လာနိုင်တယ်ဆိုပြီးတော့ပြောညင်သူတွေကသတိပေးထားပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချန်ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကခမီးမူလာရန်ကျောင်းအပေါ်လက်နက်ကြီးကြီးကျတဲ့အတွက်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။
We express our deep sympathy to all those injured in the reported shelling of a school in Butedong on February 13th, Myanmar's Children's
Day. ကျောင်းသူကျောင်းသားတွေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာအမတန်စိတ်မကောင်းဖြစ်တယ်လို့ရန်ကုန်အမေရိကန်တပ်ရုံးပြောခွင့်ရအာရီယာနီမန်ရန်က VOA မြန်မာပိုင်းကိုပြောကြားခဲ့တာပါ။အခုလပိုင်းနေ့အတွင်းပြင်းထန်လာနေတဲ့တိုက်ပွဲတွေကြောင့်သေဆုံးဒဏ်ရာရခဲ့ကြသူအများအပြားအတွက်လည်းစိတ်မကောင်းကြောင်းနဲ့အခုလိုမျိုးလူမှုအတိုင်းဝိုင်းတွေရင်ဆိုင်ကြုံတွေ့နေရတဲ့ဒုက္ခတွေအတွက်အမေရိကန်တပ်ရုံးအနေနဲ့စိတ်မချမ်းမသာဖြစ်ရကြောင်းလည်းပြောပါရယ်။ငြိမ်းချမ်းရေးရအောင်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေပါတယ်လို့ရန်ကုန်အမေရိကန်တပ်ရုံးကိုစားပြောခွင့်ရသူမာရီအာရီယာနီမန်ရန်ကပြောကြားခဲ့တာဖြစ်ပါရယ်။ဘူးသီးတောင်မြို့နယ်ထဲမှာနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့စစ်ကြောင်းတစ်ခုကိုခြုံခိုတိုက်ခိုက်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြီးဟာခမီးချောင်းကျေးရွာတွေကမူလာရန်ကျောင်းကိုထိမှန်ခဲ့လို့ကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ဒဏ်ရာရခဲ့တယ်လို့တပ်မတော်ကကြာသပတေးနေ့ကသတင်းထုတ်ပြန်ပါတယ်။အေအေအဖွဲ့ဘက်ကတော့ ဘူးဒီတောင်မြို့နယ်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအထူးအခိုက်အကျအဆုံးများခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပစ်မှတ်တွေကိုပါပစ်ခတ်ခဲ့ရတာကစာတင်ကြောင်းကိုထိမှန်ခဲ့တာဖြစ်တယ်လို့ VOA ကပြောပါတယ်အခုလိုမျိုးကလေးငယ်တွေထိခိုက်ဒဏ်ရာရတာနဲ့ပတ်သက်လို့ဗြိတိန်တယုံနဲ့ကလေးငယ်များစောင့်ရှောက်ရေး Save the Children အဖွဲ့တို့ကလည်းကြေညာချက်ထုတ်ပြန်ပြီးတော့ပဋိပက္ခတွေအတွင်းမှာအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှာဆိုရင်တော့ကြောင့်ပင်လယ်ထဲမှာ၄ရက်ကြာကမ်းမကတ်နိုင်ပဲဖြစ်နေတဲ့အပျော်စီးသမော့ဟာကမ္ဘောဒီးယားနိုင်ငံမှာတောက်ချာနေကစိုက်ကပ်ခွင့်ရသွားပြီးခီးတွေလည်းတင်မော့ဘော်ကနေဆင်းခွင့်ရသွားပြီဖြစ်ပါတယ်ခီးတွေတင်မော့ဘော်ကနေဒီနေ့ဆင်းလာချိန်မှာတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဗန်နီနဲ့ကြိုခဲ့ပါတယ
် Cambodia let us go even the United States Guam did not let us land but Cambodia did
အမေရိကန်နဲ့ဂွမ်တို့ကဒီကျွန်တော်တို့ကိုတင်မော့ဘော်ကနေကမ္ဘောကိုပေးမဆင်းခဲ့ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံကပေးဆင်းခဲ့ပါတယ်ဒါကတိတ်ခုဝမ်းသာစရာပါဒီအတွက်ကျွန်တော်တို့အနေနဲ့အရန်ကိုကျေးဇူးတင်ပြီးတော့အတိအမှတ်ပြုပါတယ်ကျွန်တော်တို့အနေနဲ့တင်မော့မှာအချိန်တော်ကြာရုန်းကန်ခဲ့ရပြီးဒီမှာရှိတဲ့သူအားလုံးကိုလည်းကျေးဇူးတင်ပါတယ်လို့ West Jordan အပျော်စီးတင်မော့ဘော်ကခီးတဲ့ Jose Pazianiကပြောလိုက်ပါတယ်West Jordan အပျော်စီးသမောကြီးကိုထိုင်း၊ဂျပန်၊ထိုင်ဝမ်နဲ့ဖိလစ်ပိုင်အပါအဝင်ဂွမ်ကျွန်းတွေကကန့်ကွက်ခွင့်မပေးဘဲတားမြစ်ခဲ့ပြီးတဲ့နောက်မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီအပျော်စီးသမောကြီးကိုတီယန်နူဗယ်ဒီမြို့စိတ်ကမ်းမှာကန့်ကွက်ဖို့ကြာသပတေးနေ့ကသဘောတူခဲ့တာဖြစ်ပါတယ် West Jordan သမောမှာခီးစဲနဲ့သမောမူတန်း2000ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိဘူးလို့သမောကိုပိုင်တဲ့ Holland America သမောကုမ္ပဏီဘက်ကကြေညာခဲ့ပေမဲ့လည်းတခြားနိုင်ငံတွေကဒီသမောကိုစိုက်ကပ်ခွင့်မပေးခဲ့ပါဘူးခင်ဗျာ
ဒီကနေ့ကြာရောက်တဲ့ချက်သူများနဲ့ Valentine's Day မှာ Coronavirus ပိုးကူးစက်သူအများပြားရှိနေတဲ့တရုတ်နိုင်ငံအတွက်ထိုင်းနိုင်ငံအယုဒ္ဓယာဒေသကထောင်ထဲချတဲ့ကျောင်းသူကျောင်းသားတွေစုဝေးမြေတားပို့သားခဲ့ကြပါတယ်။စိတ်မချောနဲ့လို့အဓိပ္ပာယ်ရတဲ့ကျွေးကြော်သံတွေကို Jiraset Witara ကျောင်းကကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေကတံပြန်ရေရွတ်ခဲ့ပါတယ် Coronavirus ပိုးအဓိကကူးစက်ပြန့်နှံ့နေတဲ့တရုတ်နိုင်ငံမှာရောဂါထိန်းချုပ်ရေးကြိုးပမ်းလုပ်ကိုင်နေတဲ့အပေါ်ယုံကြည်မှုရှိပြီးသူတို့ရဲ့လုပ်ရက်ကိုအားပေးထောက်ခံမှုပြသတဲ့အနေနဲ့အခုလိုဆူတောင်းပေးတာဖြစ်တယ်လို့ကျောင်းသူကျောင်းသားတွေကပြောပါတယ်ရှင
်တောက်ကြတဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါရှင်အခုသတင်းလွှာရေးဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိအောင်လှုပ်သွားမယ်လို့ပြည်ထရေးဝန်ကြီးသစ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကပြောပါရယ်တရားဥပဒေစိုးမိုးရေးဟာအရေးကြီးတဲ့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ကိုလည်းသူကတိုက်တွန်းပါတယ်လေလာသူတွေကတော့တရားဥပဒေစိုးမိုးရေးတာဝန်ယူမဲ့သူတွေဟာပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်အောက်မှာရှိဖို့လိုတယ်လို့ထောက်ပြကြပါရယ်ဒီအကြောင်း VOA သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ပါရယ်ရှင်
ဟုတ်ကဲ့ပြည်ထောင်စုဝန်ကြီးအသစ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးစုထွတ်ကိုပြည်ထောင်စုလွှတ်တော်ကဒီလ10ရက်နေ့ကအတည်ပြုပြီး73ရက်နေ့မှာဝန်ကြီးအဖြစ်ပြည်ထောင်စုလွှတ်တော်မှာဂရုသစ္စာပြုခဲ့တာဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးအဖြစ်ဂရုသစ္စာပြုပြီးနောက်မှာဒုတိယဗိုလ်ချုပ်ကြီးစုထွတ်ကတရားဥပဒေစိုးမိုးရေးကိုအဓိကဆောင်ရွက်မှာဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်တရားဥပဒေစိုးမိုးရေးတော့ကွာဒါအဓိကဆိုင်ကုန်ဘူးကွာနော်အဲ့ဒါကိုတို့ကတရားလုံးအောင်ကိုယ်နိုင်ငံမှာတရားဥပဒေစိုးမိုးရေးအဓိကအရေးကြီးရအောင်လို့ဆောင်ပြီးရမှာ
ဒါအပြင်တရားဥပဒေစိုးမိုးရေးကိုရဲတပ်ဖွဲ့တစ်ခုတည်းကမဆောင်ရွက်နိုင်ပဲပြည်သူတွေရဲ့ပူးပေါင်းမှုပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်
။အမှုဆိုတော့ဒါရှိမှာပဲလေ။အမှုရှိရကိုကိုရောကတော့ရအောင်ပေါ်ထုတ်အောင်ပါလား။ဟိုတော့ခုတည်းနေရဆိုလို့ရှိရင်ကိုရန်ကုန်မှာဖြစ်သွားတဲ့ပန်းအမှုဆိုလို့ရှိရင်ဒါပေါ်ထုတ်နိုင်တာပေါ့။ဒါရဲရဲဆွမ်းဆောင်နိုင်မှုပါပဲ။ရဲဆွမ်းဆောင်နိုင်တယ်လို့ပဲဒီအမှုတစ်ခုဖြစ်လာတယ်ဆိုရင်ရဲတယောက်တည်းလုပ်လို့ရတာမဟုတ်ရဲတစ်ဖွဲ့တည်းလုပ်လို့ရမှာ။ပြည်သူလူပါဝိုင်းဝန်းကူညီဆောင်ရွက်မှရ။အမှုတစ်ခုဖြစ်တိုင်းအမှုတစ်ခုပေါ်ထုတ်ဖို့ဆိုတာရဲမှာပဲတောင်းဝင်ရှိတယ်လုံခြုံရေးလုပ်တဲ့ကြောင်တောင်းဝင်ရှိတာတို့ပြည်သူလူအားလုံးအောင်ဘိုင်းကိုဆောင်ရွက်ကြမှာပေါ်ထုတ်လို့ရတယ
်ဥပမာအဖြစ်ရန်ကုန်မြို့မြောက်တကုံမြို့နယ် CB ဘန်ဓမြတိုင်းမှုမှာဘဏ်ဝင်တန်းတွေပူးပေါင်းဆောင်ရွက်မှုကြောင့်ပေါ်ထုတ်နိုင်ခဲ့တာလို့လည်းပြောဆိုပါတယ်တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့တရားဥပဒေစိုးမိုးရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ဆိုရင်ပြည်သူတွေရဲ့ယုံကြည်မှုကိုရရှိဖို့လိုအပ်ပြီးတရားဥပဒေစိုးမိုးရေးအတွက်တဝေယူရမဲ့သူတွေဟာရွေးချယ်ခံတမရလက်အောက်မှာရှိဖို့လိုတယ်လို့ပြောပါတယ်
။ဒီရဲတပ်ဖွဲ့ကြီးကိုပြည်သူတွေပူးပေါင်းဆောင်ရွက်ရဲတပ်ဖွဲ့ကြီးဖြစ်အောင်ဆိုလို့ရှိရင်မြို့ဆက်ချားဝေးကိုပြေးရမယ်။ကိုယ်နဲ့ပြည်ရဲ့ကာကွယ်ရေးဝန်ကြီးတွေဟာရွေးချယ်ခံတမရရဲ့လက်အောက်မှာရှိရမယ်။သူတို့တွေကအရေးဖက်ကလူတွေဖြစ်ရမယ်။ပြီးတော့ရဲတပ်ဖွဲ့ကြီးကိုလည်းပဲစစ်တပ်ကလူတွေကိုခေါ်ပြီးတော့ယာတို့ကြီးပေးနေမယ်စား။အောက်ခြေရဲတွေကနေပဲလက်ကျင့်သင်တန်းပေးထားတဲ့ရဲပညာတွေလက်ကျင့်သင်တန်းပေးထားတဲ့ရဲတွေကပဲရဲတပ်ဖွဲ့ကိုထူထောင်မှဖြစ်မယ်။အဲ့လိုမှမလုပ်နိုင်သမျှတော့ဗျာဘာအထူးမှမဖြစ်ပါဘူးဗျာ
မန္တလေးမြို့မှာလူရဲမှုတွေပေါ်များခဲ့တဲ့အချိန်တုန်းကဂျက်ကွက်လုံခြုံရေးအတွက်သက်ဆိုင်ရာအာဏာပိုင်ရဲတပ်ဖွဲ့တွေနဲ့အတူပူးပေါင်းဆောင်ရွက်ခဲ့တဲ့ကိုဖြိုးတန့်စင်ကတော့လက်ရှိအစ်စ်ခန့်အပ်လိုက်တဲ့ပြည်ထောင်ဝင်ကြီးအစ်စ်အနေနဲ့ရာဇဝတ်မှုအများအပြားရဲ့အရင်းမြစ်ဖြစ်တဲ့မိုးရစေဝါနှိမ်နင်းရေးကိုဦးစားပေးဆောင်ရွက်စေလိုကြောင်းပြောပါတယ်
ကျောင်းကျေးဇူးဆက်ကတရားဥပဒေစိုးမိုးရေးရတော့ဒါကိုကောင်းရတာတော့ပုံဘူးပေါ့နော်ဒီလူငယ်တွေကတော့ဒီကတော့ဖြစ်နေတာအဲ့ဒီသီးတောင်းပဲဖြစ်တာပဲများတယ်ဒီဟိုမူရစေအနေကိုဒီကတိုက်ပြပြီးတော့မှဒီတရားဥပဒေစိုးမိုးရေးကိုငင်းရထပ်ပို့ပြီးတော့တော့လောက်ဆောင်နိုင်လို့ပို့ပေါင်းတော့ဗျာ
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနရဲ့ပြည်တော်စုဝန်ကြီးတွေကိုတမရော်ကာကွယ်ရေးဦးစီးချုပ်ကရွေးချယ်ပြီးပြည်တော်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့တမရကခန့်အပ်ရတာဖြစ်ပါတယ်ပြီးခဲ့တဲ့ကာလတွေကရဇဝတ်တရားခံတွေလွတ်မြောက်နေတာဖမ်းဆီးရမိတဲ့မွေးရစေးဝါးတွေဟာပန်ရှင်မဲ့ဖြစ်နေတာတွေနဲ့နေပြည်တော်ကဗစ်တိုးရီးယားအမှုမှာတရားခံမဖော်ထုတ်နိုင်သေးတာစတာတွေကြောင့်ရဲတပ်ဖွဲ့အပေါ်မှာဝေဖန်တာတွေရှိနေခဲ့ပါတယ်
ချင်းပြည်နယ်ဘလောမြို့နယ်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ချေအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာသလဲ။စသဖြင့်အဖြစ်အခုလာမယ့်စနေညဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတရားရပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုကောက်လုပ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923154 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွင်းနိုင်ပါတယ်ရှင်အခုတိုက်ရိုက်ဆက်ရုံကအလုတ်သမားအလုတ်ရှင်ဂျာကညှိနှိုင်းမရသေးတဲ့ပြဿနာကိုပြောပြခြင်းပါတယ်လောက်ခလာစာတိုးမြင့်ပေးဖို့နဲ့အလုတ်သမားအခွင့်အရေးဆုံးရှုံးမှုပေါ်မှာအလုတ်ရှင်နဲ့အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေတဲ့တာယီဖနက်ဆက်ရုံအလုတ်သမားစန္ဒပြပွဲဟာ၄ရက်မြောက်အထိပြည်လည်မှုမရသေးပါဘူးအလုတ်သမားတွေကြုံနေရတဲ့ပြဿနာကိုအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းမှရမယ်လို့အလုတ်သမားအရေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
ဖေဖော်ဝါရီ၁၀ရက်ကစတင်ခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကတိုင်ယီဖနက်ဆက်ယုံရဲ့ဆန္ဒထုတ်ဖော်တောင်းဆိုမှုဟာ၄ရက်ကြာလာပြီးဖြစ်ပေမဲ့အခုထိတော့ဘာမှထူးခြားမှုမရှိသေးပါဘူး။လောက်ခလာစာတုံ့ပြန်ပေးဖို့အပါအဝင်အလို့သမားအခွင့်အရေးတွေဆုံးရှုံးနေတဲ့အတွက်ဒါကိုအလို့ရှင်ရောအစိုးရကပါတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေကြတာဖြစ်ကြောင်းတိုင်ယီအလို့သမားတမကအဖွဲ့ဝင်မမိုးဝေကပြောပါဗျ။အဓိကတောင်းဆိုတ
ဲ့အချက်ကတော့ခုနှစ်ချက်ရှိတာပေါ့နော်။အဲ့လိုဒီလိုမှာဘောဒူစာချုပ်တွေကတနင်္ဂနွေလုံးမှာလှုပ်ရှင်နေချိုးပါပြီးသိုးရတယ်တာဝန်ယူနေသေးဘူးပိုင်းဟာမပိုင်းပေါ့တပိုင်းကအဲ့ဒီကိစ္စတွေလှုပ်ရှင်နေဒီစားလိုက်တာဟုတ်လဲတပိုင်းကအသေးရတယ်လို့ဒီမားကြီးကလုံးကလှုပ်ပေးလို့သိုးရကိုတောင်းတာပိုင်းကတပိုင်းပါလေ
အလုတ်ခွင်အနေနဲ့ကင်းရှင်းရေးနဲ့လောကလာစာတုံ့ပြန်ရေးအပါအဝင်အလုတ်သမားတွေအတွက်လိုအပ်ချက်တွေကိုသူတို့ကတောင်းဆိုနေကြတာဖြစ်ပါတယ်တောင်းဆိုချက်က9ချက်ရှိပါတယ်လာသာတို့ရဖို့အပြင်အလုတ်သမားဥပဒေအရသတ်မှတ်ထားရဲ့အခွင့်အရေးတွေရဖို့အလုတ်ရှင်အလုတ်သမားသဘောတူညီမှုတွေကိုလေးစားလိုက်နာဖို့အလုတ်သမားတမကနဲ့ညှိနှိုင်းပြီးစာချုပ်ချုပ်ဆိုဖို့လုပ်ငန်းဝင်သုံးဓာတုစီးရဲ့အမျိုးအစားအမည်ကိုအလုတ်သမားတမကတွေကိုအသိပေးဖို့နဲ့လုပ်ငန်းဝင်ထဲမှာလူမှုရေးတရားမျှတမှုရှိဖို့လိုအပ်ချက်တွေဖြစ်ပါတယ်အလုတ်သမားအခွင့်အရေးဆောင်ရွက်နေရဲ့ရှိနေတူဖြစ်တဲ့ဦးဖိုးဖြူကတော့ဒီပြဿနာဟာအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြေရှင်းရမယ့်ကိစ္စတစ်ခုလို့မြင်ကြောင်းပြောပါတယ်
။တောင်းဆိုချက်ကိုကျွန်တော်မူအရထောက်ခံတယ်။ဒါပေမဲ့တောင်းဆိုရမယ့်ပုံစံအနေနဲ့ပြောရင်တော့နိုင်ငံလုံးဆိုင်ရာသမဂ္ဂပုံစံနဲ့တောင်းဆိုတာကဟိုပို့ပြီးတော့ဟိုတိောက်ကြီးရေးဆိုနိုင်တဲ့အခြေအနေမျိုးဟိုအကျောင်းကြီးပေါင်းဝင်နိုင်တဲ့အခြေအနေမျိုးဖြစ်မယ်လို့ကျွန်တော်ဒါပထမဆုံးဥပဒေရှုထောင့်မြင်တယ်ပေါ့နော်။ဒါတပိုင်းဒီကတည်းကကျွန်တော်ကြုံနေရတဲ့အခြေအနေဒီအားလုံးကတောင်းနေထူလုံမှုအခြေခံကိုမပြည့်စုံလို့ကျွန်တော်ဒီအခြေအနေတွေကိုခဏခဏကြုံတွေ့နေရတယ်လို့ကျွန်တော်ပြောမြင်မိပါတယ်ခင်ဗျအဲ့ဒီကြောင့်မလို့ဟိုဒီဟာတစ်ဖက်ချင်းဖြည့်ရှင်းရမယ့်ကိစ္စမဟုတ်တော့ဘူးခင်ဗျအဲ့ဒါဟာသုံးပွင့်ဆိုင်ကျွန်တော်ဖြည့်ရှင်းရမယ့်ကိစ္စပါဒါ liberal economic နဲ့ဆိုင်တဲ့ပြဿနာရဲ့တစ်ခုလို့ပဲကျွန်တော်ကရှုမြင်ပါတယ်ခင်ဗျ
တိုင်ရီစက်ရုံမှာအလုံတမား900ဝန်းကျင်ရှိပြီးအခုစန္ဒပြတောင်းဆိုနေသူတွေက430လောက်ရှိပါတယ်။တခြားစက်ရုံတွေကအလုံတမားတမကတွေလည်းတိုင်ရီစက်ရုံရဲ့စန္ဒထုတ်ပေါ်ပွဲကိုလာရောက်ဝန်းရံခဲ့ကြပါတယ်။လိုင်းနာရဆမှုဆောင်တုံးကတိုင်ရီဖနက်စက်ယုံဟာ2012ကတည်းကအလုံတမားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုခဲ့ရပါ2015နိုဝင်ဘာတုန်းကလည်းနေပြည်တော်ကအလုံတမားဝန်ကြီးဌာနနဲ့တမဒယုံကိုတွားရောက်ပြီးအလုံတမားအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့တိုင်ကြားစာပေးပို့ခဲ့ပါတယ်တခြားအလုံတမားတမကတွေကလည်းဆက်လက်တောင်းဆိုခဲ့ရကြောင်းအစိုးရကအနေဆုံးလောက်ခလာစာကိုတရက်4,800အဖြစ်2018မေလထဲမှာတိုးမြှင့်သတ်မှတ်ခဲ့ပါတယ်
အလုသမားခွင့်ရေးနဲ့တင့်တင့်နဲ့လစာရရှိရေးတိုက်ဤဖနက်ဆက်ရုံကအလုသမားတွေတောင်းဆိုနေတဲ့အကြောင်းကိုစောထက်ပြောပြခဲ့တာပါရှင်အခုတချီလေးကပြစ်ခတ်မှုမှာတနတ်သမားလွတ်မြောက်နေစေအခြေအနေကိုနားဆင်ကြရပါမယ်တချီလေးမြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်တနတ်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးပြစ်ခတ်သူတွေကိုဖမ်းမမိသေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်ပြစ်ခတ်မှုတစ်ခုမှာတော့တရုတ်နိုင်ငံကနေမြန်မာနိုင်ငံမှာလာရောက်ပြီးတဲ့အခြေချပြောင်းရွှေ့နေထိုင်သူတရုတ်အမျိုးသားတဦးသေဆုံးသွားပါတယ်ဒီအကြောင်း VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
မကြာခဏဆိုသလိုပြစ်ခတ်မှုတွေဖြစ်လေရှိတဲ့တာချီလေးမြို့မှာနှစ်ရက်ဆက်တိုက်ပြစ်ခတ်မှုတွေဖြစ်ခဲ့တာပါတရုတ်နိုင်ငံကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုမပြတ်ပွားအောင်ဒေသတွင်းမှာလောင်းကစားဝိုင်းတွေကိုဖေဖော်ဝါရီလ6ရက်နေ့ကစပြီးပိတ်ပင်ခဲ့တာဖြစ်ပြီးအခုပြစ်ခတ်မှုတွေဟာဒီလောင်းကစားမှုတွေနဲ့ပတ်သက်မှုရှိနေမယ်ဆိုပြီးဒေသခံတွေကခံမှန်းနေကြပါတယ်အခုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးဘယ်သူတွေပြစ်သွားမှမသိရသေးပဲပြစ်ခတ်သူတွေကအခုချိန်ထိဖမ်းမမိသေးတဲ့အတွက်လဲဒေသခံပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်မှုတွေဖြစ်နေကြတယ်ဆိုပြီးပြစ်ခတ်မှုကိုမျက်မြင်ကြုံတွေ့ခဲ့ရတဲ့တာချီလိတ်ဒေသခံတဦးက VOA ကိုပြောပြပါတယ်
တလန်းနဲ့6ချက်ပြတာငကိုလုံးကအိုင်လမ်းမှာစကားဝိုင်းနေရှိတယ်
။လောင်းကစားဝိုင်းနေ။
ခုနေလောင်းကစားဝိုင်းနေကိုတော့မရှိဘူးပေါ့လေ။ဟိုတော့လည်းချွဲနေရစပြီးဖမ်းလာလေ
။ဟုတ်ကဲ့
။အဘာဖြစ်တာလဲတော့မသိဘူး။ထွန်းလင်းအောင်လမ်းကြမှာ
။ဟုတ်ကဲ့။
ဒီတော့လာလောက်ကင်ဒီနှစ်ရက်သက်တိုက်ဖြစ်တယ်။တရက်ကအဲ့မှာယူရီးယားပေါ့လေ။ဟာမှာပမာဏကြီးကိုယူထားတာ
။အဲ့
လာကမက်ဆင်ကိုပြစ်သွားတာ။ပုံနေမလားဆိုပြီးအဲ့ကောင်တွတ်ရှာတာပေါ့ဗျာ
။ဟုတ်ကဲ့။
တွတ်ရှာတဲ့ကောင်ကအဲ့ဂိမ်းကုန်းတွေပဲမိသွားတာ။ဘာမှမိတယ်ဘာမှအပြစ်ပြီးတော့မရှိသေးဘူး။မက်ဆင်ပဲပြစ်သွားတာ။အဲ့ကောင်တုံးကျက်ပြစ်သွားတယ်တနနဲ့မနေ့ကတော့ဖြစ်စင်ရတော့တုံးလောက်လာတာတာမျိုးပြစ်တာတော့တယောက်ခဲပေါ့လေ
ဟုတ်ကဲ့
တုံးကျက်ကကားကိုမှတ်နေတုံးကျက်ကတော့သူ့ကိုတိတယ
်
ဖြုံးလဲရောက်ရောသူကအတက်ဆွဲတော့တွေ့ရောမမိတယ်သူ့လည်းမမိတယ်သူ့ရောက်လို့မမိတယ်မနေ့ရဲတနမနေ့ရဲဒါကကြောက်တာပေါ့ဗျာမှားရဲ့အိုင်ကလူကအစီတော့
နှစ်ရက်ဆက်တိုက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့တာချီလိုက်ခရရဲတပ်ဖွဲ့မှုရုံးကိုမေးကြည့်တဲ့အခါမှာတော့အပြစ်ခတ်ခံရသူဟာတေဆုံးသွားပြီလို့ပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုဖို့ညှင်းဆိုပါတယ်တေဆုံးသူဟာတာချီလေးမျိုးဆန်ဆန်းရက်ွက်ထွန်းလင်းရောင်နိုင်ကလပ်ဟောင်းဘေးကနေမှနေထိုင်တဲ့တရုတ်လူမျိုးတစ်ဦးဖြစ်ပြီးအသက်42နှစ်အရွယ်လီထိုက်ယုံဆိုသူဖြစ်ပါတယ်သူဟာလောက်ကင်ဘက်ကပြောင်းရွှေ့နေထိုင်သူတရုတ်လူမျိုးတစ်ဦးဖြစ်ပြီးစေယုံရောက်မှာပဲတေဆုံးသွားတယ်လို့ဆိုပါတယ်ဒါအပြင်အခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့ကျူးလွန်သူတွေကိုဖမ်းမိနိုင်ဖို့စုံစမ်းနေစေဖြစ်တယ်ဆိုပြီးတာချီလေးမျိုးမှရဲစခန်းကပြောပါတယ်ထိုင်းမြန်မာနယ်စပ်တာချီလေးမျိုးမှမနေ့ကနေ့လယ်ပိုင်းတုန်းကတရားမဝင်လာရောက်တဲ့တရုတ်နိုင်ငံသား200နီးပါးကိုမူရစေဝါးတွေလက်နက်တွေနဲ့အတူဖမ်းဆီးရမိခဲ့တယ်လို့သူတို့တွေကိုရှာဖွေစစ်ဆေးတဲ့အခါမှာလည်းမူရစေဝါးတွေနဲ့အတူကြီးကအင်ကြီးတွေလက်နက်ခဲယမ်းတွေကိုပါသိမ်းဆီးရမိခဲ့တာပါဒီနယ်စပ်မြုပ်ကလေးမှာလောင်းကစားဝိုင်းတွေနဲ့တရားမဝင်လာရောက်နေထိုင်ကြသူတွေအခုထိရှိနေတာဖြစ်ပြီးပြစ်ခတ်မှုတွေလည်းမကြာခဏဖြစ်ပွားလေးရှိတာကြောင့်ဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါရဲ့ရှင်
တချီလေးမျိုးကပြစ်ခတ်မှုအကြောင်းမအေးအေးမှပြောပြသွားတာပါရှင်အခုဒေတာတွင်သတင်းလွှာတပုတ်ကိုအလှည့်ပေးကြပါတယ်ဘာသာရေးလွတ်လပ်ခွင့်နဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံမှုအားနည်းတဲ့နိုင်ငံအဖြစ်ဝေဖန်ခံနေရတဲ့ပါကစ္စတန်နိုင်ငံမှာအမျိုးသားတအူးကတော့အမှုပညာဖန်တီးမှုတွေကတဆင့်လူတွေရဲ့အစွန်းရောက်အယူအဆတွေကိုပြောင်းလဲလာဖို့ကြိုးစားနေပါတယ်ဆင်ရဲနွမ်းပါတဲ့လူငယ်ကလေးငယ်ယာနဲ့ချီရဲ့ဘဝတွေကိုမြေတောင်မြောက်ပေးရင်လူအဖွဲ့အစည်းတွေမှာမတူကွဲပြားမှုတွေကိုနားလည်လက်ခံတတ်လာအောင်တစ်ဖက်တစ်လမ်းကနေသူကြိုးစားနေတဲ့အကြောင်းပါကစ္စတန်နိုင်ငံကာရာချီမြို့ကနေပြီးတော့ VOA သတင်းတောက်အရီရှာတန်ဇန်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြမှာပါရှင်
။ဟောင်းတွဲဆုပ်ပြက်နေတဲ့ဒီလမ်းကြားလေးထဲမှာပဲ The What ဘာလို့တယောက် Morgan Freeman ရဲ့ပုံတူပကြီးကားတစ်ခုကိုရေးဆွဲခဲ့ပြီးအဲ့ဒီပကြီးကားအင်တာနက်ပေါ်ရောက်သွားတဲ့အချိန်မှာသူ့ဘဝအပြောင်းလဲလဲစတင်ခဲ့တာပါ။နာမည်ကျော်အမှုပညာရှင် Shahid Rasam ကသူ့ကိုဖုန်းဆက်သွဲစကားပြောလာခဲ့ပြီးတော့သူဖွင့်ထားတဲ့အမှုပညာကျောင်းမှာအခမဲ့ပညာသင်ကြားခွင့်သာမကမိသားစုကိုပါထောက်ပံ့ပေးနိုင်မဲ့ဝင်ငွေရအလုပ်တင်ဝန်ထမ်းတွေရပေးခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာဖွင့်ထားတဲ့ Arts Council Institute of Arts and Crafts အနုပညာသင်တန်းကျောင်းရဲ့ကျောက်ဥဆရာရဆမ်ကတော့ပါရမီရှိပြီးငွေကြေးမတက်နိုင်ကြတဲ့လူငယ်တွေကိုအနုပညာဘာသာရဲ့သင်ကြားပေးနေတဲ့သူပ
ါ99ဘချေမရယာ
ဒီကျောင်းကကလေးတွေရဲ့96ရာခိုင်နှုန်းကပညာသင်ဆုနဲ့ကျောင်းတက်နေကြတာပါအများစုကခဲတဲ့တစ်ချောင်းတောင်မဝယ်နိုင်ပါဘူးသူတို့ရဲ့ကျောင်းစီအပြင်အနုပညာဖန်တီးရမှာလိုအပ်တဲ့ထောက်ကူပစ္စည်းတွေဒီဇိုင်းပုံတွေရေးဆွဲနိုင်တဲ့အဆင့်မြင့်ကွန်ပျူတာတွေကိုပါထောက်ပံ့ပေးပါတယ
်တက်တန်း52နှစ်ရှိပြီဖြစ်တဲ့ဒီအနုပညာသင်တန်းကျောင်းကိုသူစတင်အုပ်ချုပ်ခဲ့တဲ့2019ခုနှစ်ကစလို့ပိုးပြီးတိုးတက်ကောင်းမွန်အောင်ရာဆမ်ကကြိုးစားခဲ့ပါတယ်ပုဂ္ဂလိကအလှရှင်တွေရဲ့ကူညီထောက်ပံ့မှုနဲ့ကျောင်းသူကျောင်းသား28ယောက်ကနေ200အထိတိုးလာအောင်လုပ်နိုင်ခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့လူ့ခွင့်ရေးခေါင်းပါမှုတွေကြောင့်ဝေဖန်ခံရလေရှိတဲ့တိုင်းပြည်မှာစီးရဲချမ်းသာမရွေးလူ့ဖွဲ့စည်းအလွှာအသီးသီးကလူငယ်ကလေးငယ်တွေကြားမှာအမှုပညာရဲ့ပြန့်နှံ့အောင်လုပ်ပြီးအစွန်းရောက်အယူအဆတွေနဲ့မတူကွဲပြားမှုတွေအပေါ်နားလည်လက်ခံစိတ်တွေအားကောင်းလာစေဖို့သူကရည်ရွယ်လှုပ်ဆောင်နေတာပါ။ပါကစ္စတန်နိုင်ငံမှာနှစ်တွေနဲ့ချီဂိုင်းကနာဆွဲအကြမ်းဖက်မှုတွေကြောင့်လူတွေရာနဲ့ချီသေဆုံးခဲ့ရပြီဖြစ်ပါတယ်။အစ္စလမ်ဘာသာကိုစော်ကားမှုဆိုတဲ့ဆွဆွဲချက်မျိုးနဲ့တပ်ဖြတ်တာအုပ်စုလိုက်အကြမ်းဖက်တာတွေရှိသလိုလူနည်းစုဘာသာဝင်တွေမကြခဏအနောက်ရှက်ပြုခံရတာတွေလည်းရှိပါတယ်။ဒီလိုအခြေအနေတွေကိုတိုက်ပြတ်ဖို့ရာဆမ်ကစူးစမ်းနေတာပါ။အမှုပညာကလူတွေရဲ့အသိဉာဏ်တွေကိုဖွင့်ပေးပြီးမတူကွဲပြားမှုတွေကိုနားလည်လက်ခံလာစေတယ်လို့ရာဆမ်ကယူဆထားပါတယ်။ဒါကြောင့်ဒီကျောင်းကနေအမှုပညာရှင်ကောင်းတွေပေါ်ထွက်လာဖို့တတ်တာမဟုတ်ပဲလူမှုအတိုင်းဝိုင်းထဲမှာနှစ်ပေါင်းများစွာအယူဆွဲနေတဲ့အစွန်းရောက်အယူအဆတွေနေပါသွားစေဖို့ရာဆမ်ကမျှော်လင့်ထားတာဖြစ်ပါတယ်ရှင်
။မကင်ဖြူထွေးပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်အမျိုးသမီးကန္တာတုဒ္ဒဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 11803တုံညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
American တရားရေးဌာနနဲ့ပတ်သက်လို့သမ္မတ Donald Trump က Twitter ပေါ်မှာရေးသားပြောဆိုနေတာတွေကြောင့်သူ့ရဲ့တာဝန်တွေထမ်းဆောင်ဖို့အနှောက်အယှက်ဖြစ်တယ်လို့ရှေ့နေချုပ် William Barr ကပြောကြားလိုက်ပါတယ်။တရားရေးဌာနတရားရေးဝန်ထမ်းတွေတရားသူကြီးတွေနဲ့ပတ်သက်လို့သမ္မတကလူသိရှင်ကြား Twitter ပေါ်မှာရေးသားနေတဲ့အတွက်သူလုံးဆရာရှိတာလုပ်ဖို့မဖြစ်နိုင်တယ်လို့တမာတိရှိရှိလုပ်နေပါတယ်ဆိုတာကိုတရားရုံးတွေအစိုးရရှေ့နေတွေကိုအာမခံဖို့မဖြစ်နိုင်ဘူးလို့ရှေ့နေချုပ်ကပြောကြားခဲ့တာပါ။လွှတ်တော်ကရောသတင်းစာ Editor ဘုတ်အဖွဲ့ရောသမရကပါသူ့ကို9ထက်စီးနှင်းလောက်တာလက်ခံမှာမဟုတ်ဘူးလို့လည်းရှေ့နေချုပ်က ABC ရုပ်သံနဲ့မေးမြန်းကြမ်းမှပြောကြားသွားခဲ့ပါတယ်။ American သမရ Donald Trump အနေနဲ့ Congress လွှတ်တော်ရဲ့အတည်ပြုချက်မရဘဲ Iran ပေါ်စီးရဲအရာအရေးမယူဖို့ဆုံးဖြတ်ချက်ကိုကြာသပတေးနေ့တုန်းကအထက်လွှတ်တော်မှမဲခွဲတာမှ Democrat လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူသမရရဲ့ Republican Party ကအထက်လွှတ်တော်အမတ်တချို့ကလည်းထောက်ခံအတည်ပြုခဲ့ကြပါတယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဒီကနေ့တောက်ကြနေ့မှာနောက်ထပ်121ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ1400နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ကပြောကြားပါရတယ်။ပိုးကူးဆက်နေတယ်လို့အတည်ပြုနိုင်သူကလည်းနောက်ထပ် 5,090 ရှိတယ်လို့ပြောပါရတယ်။လူနာတွေကိုကူးသပေးနေတဲ့ဆေးဝင်တန်း1900ကျော်မှလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ခဲ့ပြီးတော့သေဆုံးသွားသူက6ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုးကူးဆက်တယ်လို့အတည်ပြုနိုင်သူ15ယောက်မြောက်ရှိသွားပြီလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအတည်ပြုပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပထမဆုံးသေဆုံးသူအဖြစ်နဲ့အမျိုးသမီးတယောက်သေဆုံးသွားတယ်ဆိုတာကိုဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီကနေ့အတည်ပြုပြောကြားခဲ့ပါတယ်
။ဖေဖော်ဝါရီလ14ရက်တောက်ကြနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Tester Windirat ဖြစ်ပါတယ်။အခုကျမတို့အတန်းထွင်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington.